ယူစီလန်နိုင်ငံရဲ့41ရောက်မြောက်ဝန်ကြီးချုပ်သစ်ဖြစ်တဲ့ Chris Hipkins ကဒီနေ့ဇန်နဝါရီ25ရက်နေ့မှာကျန်းသစ်စာချိန်ဆလိုက်ပါပြီ။ဒါဟာဝန်ကြီးချုပ် Jacinda Ardern ရာထူးကနှုတ်ထွက်ပြီးကြောင်းရုတ်တရက်ကြေညာပြီးအနာရပါတီအတွင်းမှာရွေးကောက်ပွဲကျင်းပပြီး Chris Hipkins ကိုဝန်ကြီးချုပ်သစ်ဖြစ်ရွေးကောက်တင်မြှောက်ခဲ့ကြတာပါ။ဝန်ကြီးချုပ်ဟောင်း Ardern ရဲ့နှုတ်ထွက်လာကိုလက်ခံပြီးတဲ့နောက်နယူးဇီလန်ပြည်ကံချုပ် Cindy Carrick ကမိသားစုဝင်တွေလှုပ်ဖို့ကင်ဘက်တွေရဲ့ရှေ့မှာဝန်ကြီးချုပ်တက်ကိုကျန်းသက်စာချိန်ဆပေးခဲ့တာပါဝန်ကြီးချုပ်တက် Chris Hipkins ကတော့ကိုရိုနာဗိုင်းရပ်စ်ကရောဂါရဲ့နောက်ဆက်တွဲအဖြစ်ထွက်ပေါ်လာတဲ့ငွေကြေးဖောင်းပွားမှုကိစ္စအပါအဝင်စီးပွားရေးကဏ္ဍကိုဦးစားပေးဆောင်ရွက်သွားမယ်လို့ပြောပါတယ်သူ့အစိုးရအဖွဲ့ရဲ့ဦးစားပေးလုပ်ငန်းဟာလူနေမှုစရိတ်ရောကြာရေးဖြစ်ကြောင်းပထမဆုံးအစိုးရအဖွဲ့စီဝေပဲ့ပြီးမှဝန်ကြီးချုပ် Chris Hipkins ကသတင်းတောက်တွေကိုပြောခဲ့ပါတယ်ဌာနေတိုင်းသားလူမျိုးတူဖြစ်သူကာမဲစီပူလိုနီဟာလည်းနယူးဇီလန်သမိုင်းမှာပစိဖိတ်ကျွန်းနိုင်ငံသားတူအနေနဲ့ဒုတိယဝန်ကြီးချုပ်ဖြစ်ပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။နယူးဇီလန်နိုင်ငံရဲ့အကြီးအကဲဟာပြည်ထောင်ပြင်ချားလ်3ဖြစ်ပေမဲ့လက်ရှိအချိန်မှာတော့ဘင်ဟာအဆောင်ရောင်သဘောအဆင့်သာရှိပါတော့တယ်ခင်ဗျ။